အာဆင်နယ်နဲ့မန်ချက်စတာစီးတီတို့ပြီးခဲ့တဲ့ဒီဇင်ဘာ15ရက်တနင်္ဂနွေနေ့ကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်ဆက်ခွန်ကိုတရုတ်နိုင်ငံမှာရုပ်တံကနေဓာတ်ရိုက်ထုတ်လွှင့်မဲ့အစီအစဉ်ပယ်ဖျက်လိုက်တဲ့လောက်ရက်အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတရုတ်ကိုဝေဖန်လိုက်ပါတယ်ဒီလိုရကြောင့်ဘာသာရေးလူနည်းစုတွေအပေါ်တရုတ်ဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေကနေအာယုံပြောင်းစင်မှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကအင်္ဂါနေ့ Twitter မှာရေးပါတယ်။အာဆင်နယ်အသင်းရဲ့ဂျာမန်နိုင်ငံသားနာမည်ကျော်အလဲတန်တိုက်စစ်ကစားသမားမီဆူအိုဇဲလ်ကဟွီဂါမွတ်စလင်တွေအပေါ်တရုတ်ဆိုရရဲ့ပြုတ်မှုဘုံနဲ့ဒီအပေါ်မှာတခြားမွတ်စလင်နိုင်ငံတွေဝေဖန်ပြောဆိုဖို့ပြက်ကွက်နေတာတွေနဲ့ပတ်သက်ပြီးInstagram နဲ့ Twitter ပေါ်မှာတောက်ကြံနေကဝေဖန်ရေးသားတဲ့အပေါ်တရုတ်အစိုးရဘက်ကတုံ့ပြန်တာပါတရုတ်ကွန်မြူနစ်ပါတီ CCP ရဲ့ဝါရဖြန့်ချီရေးဌာနတွေအနေနဲ့ @misuozel1088 နဲ့ @arsenal ပွဲတွေကိုဘောလုံးရာသီတစ်ခုလုံးပိတ်ပင်နိုင်ပေမဲ့အမှန်တရားကအောင်ပွဲခံမှာပဲလို့ဝန်ကြီးပွန်ပီယိုက Twitter မှာရေးသားခဲ့တာဖြစ်ပါတယ်